88မျိုးဆက်ငင်းငိုင်းနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်တဦးဖြစ်သူကိုမင်းကိုနိုင်ဟာရွေးကောက်ပွဲမတိုင်ခင်ကတည်းကစာပေဟောပြောပွဲတော်တော်များများမှာဟောပြောခဲ့သူဖြစ်ပါတယ်။အလားတူစာရေးဆရာညီမင်းညိုနဲ့ရုပ်ရှင်သရုပ်ဆောင်ဘေလူဝါတို့ဟာလည်းနာမည်ကြီးတဲ့ဟောပြောသူတွေဖြစ်ပါတယ်။သူတို့သုံးဦးပူးပေါင်းပြီးကျင်းပတဲ့စာပေဟောပြောပွဲဟာရွေးကောက်ပွဲအပြီးပထမဆုံးအကြိမ်ဖြစ်ပါတယ်။ကိုမင်းကိုနိုင်ကယုံကြည်သောအနာဂတ်ဆိုတဲ့ခေါင်းစဉ်နဲ့ဟောပြောခဲ့ပါတယ်။အဲ့ဒီမှာသူကမျိုးဆက်သစ်ကလေးငယ်တွေကိုတခြားနိုင်ငံကြီးတွေမှာအလေးထားကြပုံ၊ဂရုစိုက်ကြပုံ၊ပြုစုပျိုးထောင်ပေးကြပုံတွေကိုနမူနာပေးပြီးမြန်မာနိုင်ငံမှာလည်းကလေးငယ်တွေကိုဝိုင်းဝန်းပြုစုပျိုးထောင်ကြဖို့ကိုဟောပြောခဲ့ပါတယ်
။ဆရာမတယောက်တံပြောပြတယ်။သူအမေရိကန်မှာလစာအမတန်ကောင်းတယ်။အကောင်းဆုံးထဲမှာပါတယ်တဲ့။ဘာလို့လဲဆိုတော့မူလာနန်းပြဆရာမကျွန်တော်တို့စဉ်းစားမှုနဲ့ပြောင်းမြန်နေပြီပဲ။ကျွန်တော်တို့စီမံဆရာမကြီးတို့ရင်မူလာတန်းဆရာမလာလာနိုင်ရမယ်။အလဲတန်းကပုံများမယ်။အထက်တန်းကပုံကြီးမယ်။တက်ကတူဆရာမကပုံရမယ်။သူအတန်းကြီးကိုသိရင်ပတ်စံအများကြီးပေးရမယ်။မှားတယ်မှန်တယ်ကျွန်တော်မပြောသေးဘူးနော်။စဉ်းစားဖို့စဉ်းစားနေတယ်အဲ့လိုစဉ်းစားတယ်။ပတ်စံအများဆုံးမလို့ရတယ်စစ်ဖို့ရရမယ်ကျွန်တော်တို့စီမံတက်တယ်ကြီးပြောပါတော့။ဟုတ်မှာစစ်ဖို့တဲ့အမေရိကန်တပ်မတော်ကအရာရှိလာစားတဲ့မူလာဒန်းပြမူချိုပြတဲ့ဆရာမလေးတွေကပတ်စံပူရတယ်ကြိုက်ရင်လုံးမကြိုက်ရင်မလုံးနဲ့ကဲရလက်ကူပဲကြီးနောက်ဆုံးရလက်ကတို့လိုဒီနေ့နိုင်ငံတကာဦးဆောင်နိုင်တယ်ကျွန်တော်တို့ကနောက်ဆုံးမှရှိတယ်ဟာဒါဆိုရင်ခလေးတွေစားတင်တာဘာမှခက်တာမဟုတ်ဘူးဒီသူငယ်တန်းမူလာဒန်းလေးတွေဝါလုံးရေးတာစာတစ်ခုတည်းကိုတို့စဉ်းစားတာမဟုတ်ဘူးလေအဓိကကတို့ခေါ်ကနာဇရီလို့ခေါ်တာပြိုးခင်းလို့ခေါ်တာပြိုးခင်းကိုပြုစုပြုထောင်တဲ့သူကတာဝန်အမတန်ကြီးတယ်။သူစိတ်ချမ်းသာစွာနဲ့ရုပ်ဝတ္ထုပြည့်စုံစွာနဲ့သင်ပါစေ။အဲ့ဒါကြောင့်ကျူရှင်မယူလို့ခလေးကိုပြဿနာရှာတဲ့ဆရာမဆိုတော့တို့စီမံမရှိတာပဲ။အဲ့ဒီလိုသွားတယ်ကျွန်တော်တို့စီမံတော့မရပါဘူး။ကြောင်းမြန်တယ်အကုန်လုံးဖြစ်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံသားတွေကျွန်တော်တို့ခလေးတွေဟာအမိခိုကင်းပါစေ၊လုံခြုံစိတ်ချပါစေ၊ညံအားပိုးပါစေ။ရွေးချယ်နိုင်တဲ့အခွင့်အရေးတွေရှိသလိုရွေးချယ်နိုင်တဲ့အစွမ်းတွေလည်းရှိတဲ့ကလေးတွေဖြစ်အောင်အားလုံးကြိုးစားပေးပါလို့တိုက်တွန်းရင်အဆုံးသက်ပါလေ
။စာရေးဆရာညီမင်းညိုကရတနိုင်ငံတော်တစ်ခေါင်းစဉ်နဲ့ဟောပြောတာဖြစ်ပါတယ်။နိုင်ငံတကာနိုင်ငံကိုအုပ်ချုပ်တဲ့အခါခေါင်းဆောင်လုပ်သူများဟာကိုကျင်းစာတရားများနဲ့တိုင်းပြည်ကိုအုပ်ချုပ်ကြဖို့ဟောပြောပါတယ်
။ရတနိုင်ငံတော်တစ်နိုင်ငံတော်ဆိုစကလုံးလူတိုင်းသိတယ်။မကြာခင်မှာနိုင်ငံတော်အတစ်တစ်ခုကိုကျွန်တော်တို့သွားခြင်းတယ်။အဲ့ဒီအတစ်တည်ဘာပါတဲ့နိုင်ငံတော်အတစ်လဲဆိုရပပါတဲ့နိုင်ငံတော်အတစ်ရပကိုခန်းစားခြင်းအပြင်ကိုကျင်းစာတရားစာနာမှုတရားကိုလက်ဆင့်ခံပေးနိုင်တယ်သုတစာပေနဲ့ရပစာပေဆိုပြီးရှိမယ်အုံနောက်ကိုကောင်းကောင်းအလုပ်ပေးနိုင်တာကသုတစာပေနှလုံးသားကိုလှုပ်ရှားစေနိုင်တာကရပစာပေရပစာပေရဲ့အဓိကသယ်ဆောင်မှုတည်စာနာစိတ်ကိုဖြစ်ပေါ်စေစာနာစိတ်ဆိုတာကလည်းကိုဘိုက်ဝါနေတယ်လို့ကိုဘိုက်လေးပြည့်နေတယ်လို့သူ့ကိုလည်းမဆာလောင်စေချင်တဲ့စိတ်မျိုးကိုနွဲ့နွဲ့ထွေးထွေးနေရတယ်လို့သူ့ကိုလည်းလုံလုံခြုံခြုံဖြစ်စေချင်တာမျိုးကိုမိသားစုတွေတာယာတယ်လို့သူ့မိသားစုတွေကိုလည်းချမ်းမြေ့စေချင်တာမျိုးကိုအိမ်ကိုချမ်းမင်းလင်းတယ်လို့သူ့အိမ်သူ့ချမ်းကိုလည်းအလင်းရောင်ထဲမှာရှိနေစေချင်တာမျိုးကိုသားသမီးရဲ့ပညာရေးဒိဋ္ဌိကျဖြစ်နေတယ်လို့သူ့သားသမီးရဲ့ပညာရေးကိုလည်းလူတန်းစေဆောင်ရွက်ပေးနိုင်စေချင်တာမျိုးကိုချင်းစားတဲ့စိတ်ကိုလိုပဲချမ်းမြေ့ပါစေကိုလိုပဲအဆင်ပြေပါစေဆိုတဲ့လောကကိုဆောင်ရှောက်နိုင်တဲ့လောကပါလားတရားလိုပါတင်စားလို့ရမယ်ဒီသာနာမှုတွေဟာတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်တစ်ဖွဲ့နဲ့တစ်ဖွဲ့အဲ့ဒီလိုသာနာမှုမျိုးပြီးခဲ့တဲ့ခေါင်းဆောင်ပြောခဲ့တဲ့စကားတွေနော်အရင်ကတော့ကျွန်တော်အများကြီးပြောခဲ့တယ်အခုဒီချိန်မှာဒါတွေကိုကျွန်တော်ပြန်မပြောချင်ဘူးမကြခင်မှာခေါင်းဆောင်အစ်စ်ဖြစ်လာပွဲရှိတဲ့ဖြစ်လဲဖြစ်လာတဲ့နဲ့တောင်းဆန်းဆုကြည့်သူမှစာနာစိတ်ရှိသလားမရှိဘူးလားသူပြောတဲ့စကားတွေကိုကျွန်တော်မှန်းကြည့်လို့ရတယ်အနိုင်ရပါတီလို့မသုံးပါနဲ့ရှုံးတဲ့သူကိုတင်စည်းရကြပါလေအရွေးချယ်ကံကိုယ်စလဲတွေကိုပြောပါကဲဘလို့ကြားရတာစက်တည်နေတာရှိအနိုင်ရပြီဆိုပြီးတော့အပေါ်စိတ်ကနေနင်းလိုက်နဲ့ခြေလိုက်နဲ့ဆိုတော့စိတ်မျိုးမလုပ်ပါနဲ့အနိုင်ရပါတီဆိုတဲ့စကားလုံးစားအရွေးချယ်ကံကိုယ်စလဲလို့ပုံပါ
ရုပ်ရှင်တယောက်ဆောင်ဘေလူဝါကအကျင့်ဟောင်းတွေကိုထားခဲ့ပြီးလာမယ့်2016ခုနှစ်မှာကောင်းမွန်တဲ့အကျင့်တွေစိတ်ဓာတ်တွေနဲ့ရှေ့ဆက်ကြဖို့လူငယ်လူကြီးအလုံးစာများများဖတ်ကြဖို့ကိုဟောပြောခဲ့ပါတယ်
။အဓိကအရေးကြီးတာကကျွန်တော်တို့ကအခုနလက်ပြတ်တဲ့ခေါင်းဆောင်ခေါင်းဆောင် ောင်းကြီးကိုကျွန်တော်တို့မှတ်မှန်တန်တန်ရွေးချယ်ရတယ်။တဆိတ်ရှိဗျာမန်ယူလေးကစိုက်ရှုံးတာနဲ့ဒေါ်အောင်ဆန်းစုကြည်ဘာလို့နေလဲမန်ယူအဲ့လိုရှုံးနေတာသွားပြောလို့မရပါဘူး။မန်ယူရှုံးတာနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဘာမှလည်းမပတ်သက်ပြောင်းမှုတဆိုင်နဲ့အတင်းစွန့်ဆိုင်ခိုင်းတော့လေသူ့လက်ထဲလည်းဘာမှမရှိဘူး။အနာလည်းမရှိဘူး။ကျွန်တော်တို့မြန်မာတွေကလူတိုင်းရင်းသားတွေကဘာနဲ့တူလက္ခဏာတူလဲဆိုကျွန်တော်တို့ကမယောင်ယောင်သိစီလူတတ်တယ်တစိတ်ကိုတအိတ်လုတ်တတ်တယ်ကိုကိုတိုင်းဥဆောင်ပါလားဆိုဟွန်းတော့လေမရှိရထွက်လေကိုကိုတိုင်းစီမသူများစီဝါရေးတိတ်နန်းထဲမှာစီဝါတက်လာရင်မစ္စရိယစိတ်နဲ့သူဘေးညံရောက်နေလားမသိဘူးငါတို့တို့တဲ့အောင်လုံးမယ်ငါတို့လမ်းလေးကောင်းညီနိုင်တော့မယ်လို့မစင်းအောင်သူကမြောက်ကြမြောက်ကြနေသေးလားသူဘိန်ရောင်းစားနေရတယ်သူအိမ်မှာအဝင်ထွက်ကြီးများတယ်ဖဲခွိုင်းမြန်ထုံလေးလားအဲ့ဒါလိုကစပြီးတော့မစ္စရိယစီအာမစ္စရိယစီကြီးတာမူရိဒအာနေတယ်တကယ်လုံးဝမှာညီညာလက်လေးလေးတွဲပြီးတော့ပြုတ်စီအဲ့လမ်းလေးတာရလမ်းတာရရက်ွက်တာရက်ွက်တာတိုင်းပြီးမြို့နဲ့တိုင်းမြို့နဲ့တာရပြီးတိုင်းတိုင်းပြီးတော့တိုင်းမိတရားမဟုတ်အဲ့လိုလေကကြံခဲ့တော့စိတ်တွေကိုကျွန်တော်တို့ထားခဲ့တော့2015မှာအဲ့တော့ကျွန်တော်တို့စာဖတ်ရပါလိမ့်မယ်ကျွန်တော်တို့စာရင်အများကြီးဖတ်ရမှာလေကျွန်တော်စာအများကြီးဖတ်ရင်ကျွန်တော်တို့အလိမ်မခံဘူးတက်နံပါတ်1ကျွန်တော်တို့ဝေဖန်ပိုင်းခြားနိုင်တဲ့စိတ်အလိုလိုရှိလာ
မင်းညကမေတ္တာညွန့်ရက်ွက်မှာပြုတ်လုတဲ့စာပေဟောပြောပွဲကိုပိရိတ်သက်900နီးပါးလောက်လာရောက်နားထောင်ကြပါရခင်ဗျာ